ကျမဆူမမရှင်ကယောဂကာလနေနေထဲမှာပဲနေကြဖို့ထုတ်ပြန်တဲ့အမိန့်ကြေညာချက်ထဲပြည်သူ့ကြားသတင်းစီးဆင်းမှုမြန်ဆန်နိုင်ရေးအရေးပါတဲ့ခန်းကဏ္ဍကပါဝင်တဲ့သတင်းမီဒီယာလုပ်ငန်းတွေကိုအပြင်ထွက်အလုပ်လုပ်ကိုင်ခွင့်တရားဝင်ထည့်သွင်းပေးဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့သက်ဆိုင်ရာဝန်ကြီးဌာနကိုသတင်းမီဒီယာကောင်စီကတောင်းဆိုတဲ့အကြောင်းတင်ပြပေးချင်ပါတယ်ကိုကိုကျုံကနေလွဲလို့ရန်ကုန်တိုင်းဒရိုင်းလုံးတိုင်းတာနဲ့ပြည်သူတွေနေနေမှာပဲနေဖို့ကျန်းမာရေးဝန်ကြီးဌာနရဲ့ State at Home အမိန့်ထုတ်ပြန်ချက်ထဲဗန်လုပ်ငန်းအစားအသောက်ဆေးဝါးရေသက်သားငါးအေးကန်စားတဲ့စက်ရုံလုပ်ငန်းကွင်ကတာဝန်ထမ်းဆောင်နေသူများအပါဆိုပြီးထုတ်ပြန်ချက်ထဲမှာသတင်းမီဒီယာလုပ်ငန်းကိုထည့်သွင်းဖော်ပြခဲ့ခြင်းမရှိတဲ့အပေါ် COVID-19 ကာကွယ်ထိန်းချုပ်ကုသရေးအမျိုးသားအဆင့်ဗဟိုကော်မတီဥက္ကဋ္ဌဒေါက်ဆန်းစုကြည်ကျန်းမာရေးဝန်ကြီးဌာနပြန်ကြားရေးဝန်ကြီးဌာနတွေစီကိုတောင်းဆိုတာဖြစ်တယ်လို့မြန်မာသတင်းမီဒီယာကောင်စီရဲ့တွဲဘက်အတွင်းမှူးတစ်ကိုမြင့်ကျော်ကပြောပြပါဗျ
။မြန်မာနိုင်ငံမှာပိုပြီးတင်းကျပ်တဲ့စတေဟောမော်အဲ့ဒီမှာဟိုလောက်ကင်လို့ရတဲ့လုပ်ငန်းတွေထဲမှာမီဒီယာမပေါအောင်ဆိုတော့မဖြစ်သင့်ဘူးပေါ့နော်။ဟိုမီဒီယာတွေကချိန်လုံးနေ့တိုင်းအပြင်ထွက်နေစရာတော့မလိုပေမဲ့တောင်းရမယ်တည်ကြည့်ရမယ်ကိစ္စမျိုးရှိလေ။အဲ့လိုအပြင်ထွက်တဲ့ခါမျိုးမှာသတင်းသမားတွေအတွက်အခုလိုမပါတော့ဆိုရင်အဲ့ဒါကတရားမဝင်လုပ်တဲ့သဘောမျိုးဥပဒေချိုးဖောက်တဲ့သဘောမျိုးတက်ရောက်တယ်။အဲ့ဒီချိန်တွေမျိုးတော့မဖြစ်သင့်ဘူး။ဒါကြောင့်ပြောင်းတဲ့နေသမားတွေလည်းဥရေဘင်းကနေလောက်ခွင့်လို့ရအောင်စပို့တဲ့သဘောဟုတ
်ကယောဂဖြစ်နေတဲ့အချိန်ရောရွေးကောက်ပွဲနီးနေတဲ့အချိန်မှာပါလူလူကြားမှာကောလာဟာလာသတင်းတွေရည်ရွယ်ချက်ရှိရှိဖြန့်ဖြူးနေတာတွေရှိနေလို့ပြည်သူလူထုဖတ်ရှုလေ့လာစီရင်သုံးသပ်နိုင်မှုသတင်းမီဒီယာတွေတရားဝင်လူထုကြားမှာအပြင်ထွက်သတင်းရယူခွင့်ပေးပါလို့သတင်းစာဆရာအေဒီတာဦးဇင်းလင်းကလည်းတိုက်တွန်းပါတယ
်အစိုးရအမြင်ကတော့အစိုးရပိုင်းမီဒီယာတွေကသတင်းစာတွေကထုတ်ပြန်ပေးနေလုံလောက်ပြီလူသူတို့တော့ထင်ကောင်းထင်မှာပေါ့သို့တော်လည်းပဲသူတို့လနာမြင်ရတဲ့တောင်းနေပြည်သူလူထုကအစိုးရသတင်းစာမှာမပါတဲ့အခြားအရေးကြီးတဲ့ထွက်ကြတဲ့သတင်းတွေရရှိခဲ့ဘူးတာပေါ့သို့တော်လည်းပဲအခုအစိုးရထုတ်ပြန်ကြတဲ့ထဲမှာသတင်းတောက်တွေအနေနဲ့ဘယ်လိုသွားလာလို့ဆောင်ဝင်ရှိတဲ့ဆွေတာမျိုးတရားမပါဘူးပေါ့ပြောလို့ရှိရင်ဆိုတော့လောလောဆယ်ဒီခုပြန်လာတဲ့ဒီကြီးညာချက်အရဆိုရင်တော့သတင်းတောက်တွေကအလုံးမလုံးပါပဲကိုယ့်မှာကိုထိုင်နေရမယ့်သဘောဖြစ်နေတာပေါ့အခုအရေးကြီးနေတဲ့အချိန်ဖြစ်တယ်ယူကော့ပွဲကာလအဲ့တော့ယူကော့ပွဲသတင်းတွေတဲ့အချိန်နဲ့လူရင်းကြီးယူကြဖို့ရှိတယ်အဲ့တော့သတင်းစစ်ဆင်မှုကြံများစားအောင်ရဲ့လူစည်းစင်းသိတဲ့သတင်းတွေမှမှကန်ကန်ရရှိဖို့ရဲ့ဆိုတဲ့အတွက်ဒါသတင်းတောက်တွေကိုလည်းပဲနော်ကိုယ်နဲ့မှအလုံးလုံးခွင့်ဆောင်ဆောင်ထပ်ပြီးတော့ပြန်ကြရေးအနေနဲ့တို့ဖြည့်ရင်ဖြည့်ပေါ့နော်တင်းတော့ဒီကိုနော်အလုံးလုံးခွင့်ပေးဖို့လိုရဲလို့ဆရာတို့တော့အဲ့လိုယူဆပါတယ
်သတင်းမီဒီယာဌာနတွေနဲ့သတင်းသမားတွေဘက်ကလည်းဒီကိုဗစ်ကာလမှာသတင်းဘယ်လိုယူကြမလဲမိမိကိုယ်တိုင်ရောသတင်းပေးမဲ့အဖွဲ့အစည်းမှာပါဒီရောဂါကူးစက်ပြန့်ပွားခြင်းမရှိအောင်ဘယ်လိုကာကွယ်ကြမလဲဆိုတော့သတင်းနောက်လက်ဆွဲတွေကိုသတင်းမီဒီယာကောင်စီကဖြန့်ဖြူးပေးထားတယ်လို့ကိုမြင့်ကျော်ကပြောပြပါတယ
်ကူးစက်ရောဂါမခံရရေးပေါ့လေအဲ့ဒါကတော့နံပါတ်1ရေးကြည့်တယ်တိုက်တွေမှာလည်းတောင်းရှိတယ်သတင်းသမားတူးချင်းကိုယ်တိုင်မှာလည်းကိုရဲ့ဟိုဘေးကင်းရေးကိုကိုကဟိုကျင့်သုံးဖို့လည်းတောင်းဝန်ရှိတယ်ပေါ့နော်ဆိုတော့တကယ်လို့အပ်တဲ့အနေအထားမျိုးမှာသွားရဆိုရင်လည်းဘယ်လိုမျိုးဥပမာ quarantine center တို့စသည်တချို့နေရာတွေမှာတင်ဗီဒီယို footage တွေတော်လကောင်းဓာတ်ပုံတွေတော်လကောင်းရဘူးဟိုလိုအပ်တယ်ဆိုရင်အဲ့လိုမျိုးလိုအပ်တဲ့ဟာတွေအပြည့်အဝလုံဆောင်ဖို့လိုတယ်အဲ့ဒါကိုတိုက်ကလည်းတင်ဌာနတွေလည်းဖြည့်ဆည်းပေးဖို့လိုတော့အခုလိုအခြေအနေမျိုးမှာ
သတင်းနဲ့ဆက်ဆက်သွားလာလောက်ကိုင်းနေတဲ့အချိန်ကူးဆက်ခံရတဲ့သတင်းသမားတွေနောက်ကူးဆက်ခံရသူနဲ့ဆက်ဆက်ထိတွေ့မှုရှိလို့တိချခွဲနေထိုင်ပြီးအသွာလာကတ်သက်ခြင်းခံထားရတဲ့သတင်းမီဒီယာသမား88ဦးကိုသတင်းမီဒီယာကောင်စီဘက်ကထောက်ပံ့ကူညီမှုတွေလုပ်ပေးခဲ့ပေမဲ့ရန်ကုန်ဝင်နေပါလာလို့အကူအညီပေးနေတာတွေခဏရက်မယ်လို့စက်တင်ဘာလ22ရက်နေ့ကလည်းကြေညာချက်ထုတ်ပါတယ်။ပုံနှိပ်မီဒီယာလုပ်ငန်းတချို့ခေတ္တရန်နာလိုက်ရတာဝန်ထမ်းအင်အားလျှော့ချလိုက်တာတွေရှိတဲ့အတွက်သတင်းသမားတွေကြုံရတဲ့အခက်အခဲကိုသတင်းမီဒီယာကောင်စီအပါအဝင်သတင်းသမားတွေဘက်ကတတ်နိုင်သလောက်ဝိုင်းဝန်းကူညီပေးနေကြပါတယ်လို့သတင်းမီဒီယာရေးဆောင်ရွက်ပေးနေသူတွေကပြောပါတယ်ရှင်ကျွန်မဆုမောပါ